Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတော်ရရှိများဆွေလန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်တောင်းလိုက်ပါတယ်။ VOA အမေရိကန်တံမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ14ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဖိုင်းလို့ဝီတာ24 40 50တိကျတော့နေဖိုင်းယူနိုင်ရသလို Facebook သုံးပြုသူတွေအတွက် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နေကြပါရစေခင်ဗျာ။ကျွန်တော်ဆမ်ဂူဝါအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့ဆွမြတ်ပါပါရှင်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖြတ်သန်းရေးကိုအပြေးအဝသဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမော့ခ်ဖန်ပေကပြောကြားလိုက်ပါတယ်။ဂျေရုဆလင်မြို့မှာအမေရိကန်တန်ရုံဖွင့်ပွဲတက်ရောက်ဖို့အတွက်သမ္မတထရမ့်နဲ့ကျေတမီးနဲ့တမတ်တို့အစ္စရေးမှာရောက်နေကြပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုမနက်ခင်းနားဆင်ရမယ့်သတင်းတွေကိုညင်ညာအပြီးမှာဆိုရင်တော့နိုင်ငံတကာဘာသာပေါင်းစုံညင်ညာရေးအဖွဲ့ဘာတွေလုပ်ဖို့များစီစဉ်နေပါသလဲ
Members of Religions for Peace as well as some of the European ambassadors so we'll meet with Aung San Suu Kyi on the
ဗတိကန်နန်းတော်မှာရောက်ရှိနေတဲ့မြန်မာကာဒီနယ်ချားစ်ဘူပြောသွားတာဖြစ်ပါတယ်သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အလားပြင်อิสราเอลနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုယေရုရှလင်မှာဒီကနေ့ပြောင်းရွှေ့ဖွင့်လှစ်မှာဖြစ်တဲ့အကြောင်းနဲ့မြမအကြီးဆွေးနွေးကန်တွေ့ဆုံမေးမြန်းမှုမြမပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတစ်လုံးအထူးခြားဆန်းပြသတင်းများစွာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါက်တာမျိုးသက်တူကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖြတ်သန်းရေးကိုအပြည့်အဝသဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်တက်မလာခင်အမေရိကန်ဘက်ကဒီလိုလက်တွေ့ဖြစ်အောင်လုပ်လိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်တွေဘက်ကထင်မှတ်ထားခဲ့ဘူးလို့ဒီ Fox သတင်းဌာနနဲ့မင်းမြန်ကမ်းမှနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်။ပျုံယမ်းမြို့တော်မှာကင်ဂျုံအန်းနဲ့နှစ်ကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူတွေရဲ့ရည်မှန်းချက်ကိုကင်ကနားလည်တယ်လို့သူ့အနေနဲ့လက်ခံကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဂျူလ10ရက်နေ့ကျရင်သမ္မတထရမ့်နဲ့ကင်တို့စင်ကာပူမှာတွေ့ဆုံကြတဲ့အခါနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့လုံခြုံရေးဆိုင်ရာအာမခံချက်တွေကိုညှိနှိုင်းပြီးအပိသက်သဘောတူနိုင်ဖို့အဓိကဆွေးနွေးကြမှာဖြစ်တယ်လို့မိုက်ပွန်ပေယိုက Fox သတင်းဌာနကိုပြောကြားခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကခရီးရန်ဖျားကြောင်းတုံးမှာတနင်္လာနေ့က73မိနစ်တည်ဆုံးပြီး41ယောက်လောက်ဒဏ်ရာရခဲ့တဲ့အသေးခံပုံပောက်ကွဲမှုတွေကိုကလေး2ဦးနဲ့ဆယ်ကျော်တက်တွေပါတယ်မိသားစုဝင်6ဦးကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအင်ဒိုနီးရှားရဲကပြောပါတယ်ဒီတိုက်ခိုက်မှုကို IS အချမ်းဖက်ဖွဲ့ကလှုပ်ဆောင်တယ်လို့ကြေညာပါတယ်အင်ဒိုနီးရှားသမ္မတကတော့ဒီတိုက်ခိုက်မှုကရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဖြစ်ကြောင်းပြောပါတယ်ဒီမိသားစုဟာမကြသေးခင်ကမှဆီးရီးယားကနေအင်ဒိုနီးရှားကိုပြန်လာသူတွေလို့သတင်းတွေမှာဖော်ပြပါတယ်ဆူရာဘာယာမြို့ကခရီးရန်ဖျားကြောင်းအားလုံးကိုယာယီပိတ်ထားဖို့လည်းရဲကအမိန့်ထုတ်ထားပါတယ်ကုလသမဂ္ဂကင်းမှုချုပ်ကအခုလိုတိုက်ခိုက်မှုအတွက်ရှုံချကြောင်းနဲ့မသိနားမလည်တဲ့ပြစ်ခင်းတဲ့လေရီကိုတိုက်ခိုက်တဲ့နေရာမှာတုံးထားတာအတွက်အံ့ဩမိကြောင်းတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်မြို့လယ်ကောင်မှာဒီစနေနေ့တုန်းကဓားနဲ့တိုက်ခိုက်ခဲ့တဲ့ဆိုသူရဲ့ဗီဒီယိုကို IS စစ်သွေးကြောအဖွဲ့ကဗီဒီယိုတစ်ခုထဲမှာဖော်ပြခဲ့ပါတယ်။လူတယောက်တေဆုံးပြီးတော့၄ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့တန်ပြရှိသူဟာချက်ချနီးယားမှာမွေးဖွားခဲ့ပြီးတော့ပြင်သစ်နိုင်ငံသားခံယူထားသူကမ်ဆတ်အာဇီမော့ဖြစ်တယ်လို့ပြင်သစ်ရဲတွေကသတင်းထုတ်ပြန်ထားပါတယ်။သူကိုရဲရရှိတယောက်ကဖြစ်တတ်ခဲ့ပါတယ်မျက်စီပဲပေါ်ထားတဲ့ခေါင်းဆုပ်အင်ဂျီဝစ်စင်ထားသူကဒီ IS စစ်သွေးကြွအဖွဲ့အပေါ်တစ္ဆာခံကြောင်းပြင်သစ်ဘာသာနဲ့ပြောကြားထားတဲ့ဗီဒီယိုကို IS ဝါဒဖြန့်တဲ့အဖွဲ့ကထုတ်ပြန်ခဲ့ပြီးတော့အဲ့ဒီသူဟာအာစီမော့ဖြစ်တယ်လို့ဆိုပါတယ်အီရတ်နဲ့ဆီးရီးယားတို့က IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့နိုင်ငံကပူးပေါင်းတပ်တွေထဲမှာပြင်သစ်နိုင်ငံကပါဝင်နေတဲ့အပေါ်မှာသူတို့အဖွဲ့ဝင်တယောက်ကလက်တုံ့ပြန်တာဖြစ်တယ်လို့ IS အဖွဲ့ကပြောကြားထားပါတယ်စနေနေ့ကဓားနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အာစီမော့ဖ်ရဲ့မိဘနှစ်ယောက်နဲ့ရင်းနှီးတဲ့မိတ်ဆွေတယောက်ကိုပြင်သစ်အာဏာပိုင်တွေကခေါ်ယူစစ်ဆင်းနေပါတယ်။အာစီမော့ဖ်ဟာအကြမ်းဖက်ဝါဒီအဖြစ်မတင်ကားလို့ဒီပြင်သစ်အစိုးရစောင့်ကြည့်နေတဲ့စီးရင်ထဲမှာပါပေမဲ့အရင်တုန်းကရာဇဝတ်ပြစ်မှုကျူးလွန်မှုတွေမှတ်တမ်းတော့မရှိခဲ့ပါဘူး
။ Jerusalem မှာ American တန်ယုံဖွံ့ဖွဲ့မတိုင်ခင်မှာပဲ American သမ္မတ Donald Trump ရဲ့သမီး Ivanka နဲ့သူ့ရဲ့ခင်ပွန်း Jared Kushner တို့ဟာ Israel ကိုရောက်နေပြီဖြစ်ပါတယ်။တန်ယုံတစ်ကိုတနင်္လာနေ့မှာဖွင့်ဖို့စီစဉ်ထားပါတယ်။အဲ့ဒီနေ့ဟာ Israel လွတ်လပ်ရေးနေ့လည်းဖြစ်ပါတယ်။ Tel Aviv က American တန်ယုံပြောင်းရွှေ့ဖို့ပိုးပြီးကျဲဝင်းတဲ့နေရာကိုစတင်ရှာဖွေနေချိန်မှာပဲယာယီတန်ယုံကို Jerusalem မှာရှိနေတဲ့ American Council ရုံးအဆောက်အဦတွင်မှာဖွင့်တဲ့ထားမှာဖြစ်ပါတယ်။ဒါကသမ္မတလောက်မဲဆွယ်စင်က Trump ရဲ့ခရီးပေးချက်တိုင်းလှုပ်ဆောင်တာလို့ပြောပေမဲ့နိုင်ငံတကာတိုင်းဝန်ကတော့ဒီလိုလှုပ်ဆောင်တာအငင်းပွားဝယ်လို့ရဖြစ်ရှုမြင်ပါတယ်။ Israel ကဂျေရုဆလင်ကိုသူ့မြို့တော်ဖြစ်သတ်မှတ်ပေးမယ်။ Palestine တွေကတော့အရှိဂျေရုဆလင်ကိုသူ့ရဲ့အနာဂတ် Palestine နိုင်ငံအတွက်မြို့တော်ဖြစ်သတ်မှတ်ထားတာပါ
။ VOA American တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335 5.40 kHz 9683ည5.48 kHz 6.53ည ਨੇ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။မြန်မာနေမနေ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာနယ်စပ်မှာပြန်လည်ငြင်းချမ်းလာစေဖို့နှစ်နိုင်ငံလုံးကပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုမထိခိုက်စေဖို့နဲ့နောက်ထပ်ထိခိုက်သိမ်းဆုပ်မှုတွေမရှိစေဖို့အတွက်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်နားမှာရှိတဲ့မူဆယ်ဒေသမှာအစိုးရတပ်တွေနဲ့လက်နက်ကန်တိုင်းရင်းသားတပ်တွေစီရေးပဋိပက္ခဖြစ်နေတာကြောင့်မြန်မာနိုင်ငံသားတွေထိခိုက်ဒေဆုံးခဲ့တယ်လို့နယ်စပ်မှာနေထိုင်သူတချို့ထွက်ပြေးသိမ်းရှောင်လာတယ်လို့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာဘက်ကကြီးတချို့ကိုလည်းတရုတ်နိုင်ငံဘက်ကိုကြားရောက်လာခဲ့တယ်လို့တရုတ်တန်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အပြစ်မဲ့ပြည်သူတွေဒေဆုံးရတဲ့အတွက်ဝန်ထမ်းဆောင်နဲ့ပြစ်တင်ရှုံချကြောင်းလည်းဖော်ပြထားပါတယ်။တိုက်ပွဲတွေအများဆုံးရအောင်နဲ့နောက်ထပ်အခြေအနေမဆိုးအောင်ခိုင်မာထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့အတွက်ကိုလည်းတက်ဆိုင်ရာအဖွဲ့တွေအားလုံးကိုတရုတ်ကတိုက်တွန်းထားပါတယ်။တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်ငြိမ်ရေးကိုထိရောက်အောင်လုပ်နေတဲ့ကိစ္စမှန်သမျှနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတမင်နှောက်ရှက်မှုမှန်သမျှကိုအခိုင်အမာဆန့်ကျင်တယ်လို့ဒီရန်ကုန်မှာရှိတဲ့တရုတ်တန်ရုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြူဆယ်မြို့တွေကဒီပန်ခန့်တရားပေါ်မှာမြန်မာတပ်မတော်နဲ့တောင်းပလောင်တပ်တွေမေလ12ရက်နေ့မနေ့ပိုင်းကတိုက်ပွဲဖြစ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်နဲ့အရဲသားတွေအပါအဝင်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တခါကချင်ပြည်နယ်ဘက်မှာလည်းတနိုင်းနမ်တီမိုးကောင်းမိုးညင့်ဒေသတွေဘက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့တွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်တပ်မတော်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်တယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ဒေသကျော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
American USA တုတ်ချိုရင်ဟော Mark Green ဟာမြန်မာနိုင်ငံကိုမေလ18ရက်ကျက်သက်ပရီးနေ့မှာရောက်မှာပါ။ Mark Green ဟာသူ့ရဲ့အာရှခီးစင်မေလ23ရက်က23ရက်အတွင်း Bangladesh မြန်မာနဲ့ထိုင်းနိုင်ငံတွေကိုလာရောက်ဖို့စီစဉ်ပါတယ်။သူနဲ့သူ USA ရဲ့အာရှဒေသဆိုင်ရာအကြီးအကဲလက်ထောက်အုပ်ချုပ်ရင်ဟော Gloria Steele American နိုင်ငံရဲ့ဌာနလူ့ရေးဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာဒုလက်ထောက်နိုင်ငံချိုင်းဝန်ကြီး Mark Storella တို့ပါလိုက်ပါလာမှာပါ။တနင်္လာနေ့မှာ Bangladesh ကဒက္ကာမြို့ကိုရောက်မှာဖြစ်ပြီးအင်္ဂါနေ့မှာဒုက္ခတဲ့စခန်းတွေရှိရာကောက်ဆက်စ်ဘဇားကိုသွားမှာပါ။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာအရေးနဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာအကောင့်ထဲပေါ်ရေးပေါဝင်ကိစ္စရပ်တွေကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်အစိုးရရဲ့လူသားချင်းစာနာမှုအကူအညီပေးတဲ့နေရာတွေကိုတွားရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကအမေရိကန်တန်ယုံကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အရေးနဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့တခြားဒေသအရေးနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထုတ်ဝေနေတဲ့ Dhaka Tribune သတင်းစာရဲ့မေလ7ရက်နေ့တုန်းကအယ်ဒီတာအပေါ်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြချက်တွေဟာမမှန်ကန်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်မှန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Body of Lies ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့တဲ့အယ်ဒီတာအပေါ်မှာမြန်မာအစိုးရကသူတို့ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေကြေကြေပြန့်ပြန့်လူအခွင့်ရေးချိုးဖောက်မှုတွေကိုအာရုံပြောင်းနိုင်ဖို့အတွက်အစားအချမ်းဖက်အဖွဲ့ပေါ်အပြစ်ဖို့ဖို့စူးစမ်းနေတာဟာမြန်မာအစိုးရရဲ့ထုံးစံဖြစ်တယ်လို့ရေးသားဖော်ပြထားပါတယ်။ဒါပေမဲ့မြန်မာစစ်တပ်အရာရှိတွေကျူးလွန်ခဲ့တဲ့ထိတ်လန့်ပွဲပြစ်မှုတွေကိုမြန်မာကဆက်ပြီးညှဉ်းဆန်နေတာဟာရှက်စရာဖြစ်တယ်လို့လည်း LD Editor အပေါ်မှာဖော်ပြခဲ့ပါတယ်။ဒါတွေနဲ့ပတ်သက်လို့မှားယွင်းနေကြောင်းကိုတာမတ်ကြီးဦးလွင်ဦးကအချက်လက်နဲ့တုံ့ပြန်ချက်ထုတ်ပြန်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်လို့လည်းနေမြေရှင်းလင်းရေးအတွင်းမှာအထောက်အထားတွေဖြည့်ဆည်းခံရတာရှင်းနေတဲ့အချိန်မှာဒုက္ခသည်တွေဘယ်ကလာသလဲဆိုတဲ့မူလအထောက်အထားပြဖို့အဓိပ္ပာယ်မရှိတဲ့တောင်းဆိုမှုတွေမြန်မာဘက်ကဆက်လုပ်နေတယ်လို့ Dhaka Tribune သတင်းစာအဲ့ဒီတော့အပေါ်မှာရေးပါတယ်။ဒါနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားရရှိထားတဲ့ဒုက္ခသည်လက်ခံရေးနားလည်မှုစာကြွန်လွှာပါအချက်တွေကိုမသိလို့ဖြစ်ပါလိမ့်မယ်ဆိုပြီးတော့တာမတ်ကြီးကပြန်လည်ခြေပထားပါတယ်။အဲ့ဒီတုံ့ပြန်ချက်ထုတ်ပြန်ခဲ့ပြီးတဲ့နောက် Dhaka Tribune သတင်းစာက Body of Lies ဆိုတဲ့ Editor အပေါ်ကို website ပေါ်ကနေဖယ်ရှားခဲ့တယ်လို့ Dhaka မှာရှိတဲ့မြန်မာတန်ယုံကပြောပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတလုံးမှာရာသီဥတုသိပ်ကိုဆွဲဝါပြီးပြင်းထန်တဲ့တဲမုန်တိုင်းနဲ့မိုးတက်မုန်တိုင်းထံကြောင့်လူပေါင်း40ကျော်သေဆုံးခဲ့ရပါတယ်။
ထေတရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါက်ခင်မျိုးတက်တို့ကြီးညာသွားခဲ့ကြတာပါအခုချိန်ရစပြီးတော့သတင်းလွှာတွေကိုနားဆင်ရပါမယ်နိုင်ငံတကာဘာသာပေါင်းစုံညီညာရေးအဖွဲ့ဟာရှေ့သတင်းပတ်ထင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကလည်းတွားရောက်မှာဖြစ်တယ်လို့ဗာတီကန်မှာရောက်ရှိနေတဲ့မြန ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
ပုံရဟမင်းကြီးရဲ့ဝင်ကြီးဌာနရင်းနဲ့၅နှစ်တကြိမ်တွေ့ဆုံဖို့ရန်ကုန်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘူဦးဆောင်နဲ့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေဟာမေလ၁ရက်နေ့ကနေ၁၇ရက်နေ့ထိဗာတီကန်နန်းတော်ကိုရောက်ရှိခဲ့ကြတာဖြစ်ပါတယ်။ပုံရဟမင်းကြီးနဲ့တည်တံ့တွေ့ဆုံရမှာမြန်မာနိုင်ငံတိုင်းသားဒေသတွေမှာဖြစ်နေတဲ့ပဋိပက္ခတွေရပ်တန့်ပြီ
ို့ဒေါအောင်ဆန်းစုကြည်နဲ့ဘိုးချုပ်မူကြီးမေအောင်လှိုင်တို့ကိုပုံရဟမင်းကြီးကတိုက်တွန်းပေးဖို့ကျွန်တော်ပုဂ္ဂိုလ်ရေးအရာမေတ္တာရပ်ခံခဲ့ပါတယ်
။အဲ့ဒီအတွက်လဲပုံရဟမင်းကြီးကဂတိပေးခဲ့တယ်လို့ကာဒီနယ်ချားစ်ဘူကဆိုပါတယ်။ကမ္ဘာကအာယုံဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အကျဲတဲကိစ္စနဲ့ပတ်သက်လို့လဲပုံရဟမင်းကြီးနဲ့အဓိကဆွေးနွေးခဲ့တယ်လို့ကာဒီနယ်ချားစ်ဘူကပြောပါတယ်။
Group of this international religions for peace religions for peace that we have already have the proof
ငင်းနကဘာသာပေါင်းစုံညီညာရေးအဖွဲ့အနေနဲ့လည်းအစီအစဉ်ရှိထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရေးလဲတက်မှတ်ထားပြီးပါပြီမေလ25ရက်နေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာဘာသာပေါင်းစုံညီညာရေးအဖွဲ့ဝင်တွေနဲ့အတူဥရောပတာမတ်တချို့လည်းပါဝင်မှာပါမေလ26ရက်နေ့မှာရခိုင်ပြည်နယ်ကိုလေယာဉ်နဲ့သွားပြီးတော့အခြေအနေတွေကိုကျွန်တော်တို့ကိုယ်တိုင်ကြည့်ရှုမှာဖြစ်ပါတယ
်အဲ့ဒီလိုကိုယ်တိုင်တွားရောက်ကြည့်ရှုတဲ့ရလက်အဖြစ်သဘောထားကြေညာချက်ကိုထုတ်ပြန်မှာဖြစ်တယ်လို့ Cardinal Charles ဘုကဆိုပါတယ
် We also promise the government as well as the military that we like to make
အဖြစ်ပြအခြေအနေမှာပုံမှာအမိခိုးကင်းတဲ့လွတ်လပ်တဲ့ကျွန်တော်တို့ရဲ့သဘောထားကြေညာချက်ထုတ်ပြန်မှာဖြစ်တယ်လို့အစိုးရနဲ့တက်မတော်ကိုဂရီပေးထားပါတယ်။ဘာကြောင့်လဲဆိုရင်ကုလသမဂ္ဂသတင်းဌာနအပါအဝင် Islamic သတင်းမီဒီယာစတဲ့ပြည်ပသတင်းမီဒီယာတွေကတိတ်အားကောင်းနေပြီးကျွန်တော်တို့မြန်မာနိုင်ငံပြည်တွင်းသတင်းတွေကအလုံးမဲ့အားနည်းနေပါတယ်။ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်အခြေအနေတွေကိုတွားရောက်ကြည့်ရှုပြီးတော့ဘာတွေမြင်တွေ့ခဲ့သလဲကျွန်တော်တို့ရဲ့သဘောထားမှတ်ချက်တွေစတဲ့မှန်ကန်တဲ့အခြေအနေပေါ်မှာသဘောထားကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ
်။နိုင်ငံမဲ့ဖြစ်နေတဲ့ Rohingya လူဦးရေစုစုပေါင်း2,000ရှိနေပြီးအဲ့ဒီတဲကတတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တတန်းကတော့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတယ်လို့သူတို့ရဲ့အခြေအနေတွေကိုကူညီဖြေရှင်းဖို့နိုင်ငံတကာညီလာခံကိုဒီနှစ်အတွင်းကျင်းပဖို့ကိုလည်းပုံရဟမင်းကြီးကသဘောတူခဲ့တယ်လို့ကာဒီနယ်ချားစ်ဘူကဆိုပါတယ
် I requested Holy Father whether the Secretary of State could organize an international meeting
အကူအညီလိုအပ်နေတဲ့လူကြီးနှစ်တန်းအတွက်ဘလို့အထောက်ပံ့အကူအညီတွေပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့နိုင်ငံတကာအစည်းအဝေးတစ်ခုပုံရဟမင်းကြီးရဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့စီစဉ်ပေးဖို့ပုံရဟမင်းကြီးကိုကျွန်တော်မြစ်တာရက်ခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဘယ်နိုင်ငံကမှသူတို့ကိုနိုင်ငံသားဖြစ်ခွင့်မပေးကြင်ကြပါဘူး
။အခုလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လဲကာဒီနယ်ချားစ်ဘူက
That's a very bad situation in the Kachin state and
Kachin ပြည်နယ်မှာအခြေအနေတွေတော်တော်ဆိုးနေပါတယ်။ဒါပေမဲ့နိုင်ငံတကာကရခိုင်ပြည်နယ်ကအခြေအနေကိုပဲအာရုံစိုက်ပြီးတော့ကချင်ပြည်သူတွေကိုမေ့ထားတယ်လို့ကချင်ပြည်သူတွေရောကျွန်တော်တို့ပါခံစားနေရပါတယ်။ကချင်ပြည်နယ်ထဲမှာစစ်တပ်ကရဲသားတွေရှိရမှာဘုံကျဲတာတွေနဲ့အတူဆက်ပြီးတော့တိုက်ခိုက်နေပါတယ်။အိုးအိမ်ပြောင်းရွှေ့ရသူတွေအများပြားရှိနေတယ်လို့တောတောင်တွေထဲမှာပိတ်မိနေသူတွေပါရှိနေတာပါ
ပြီးခဲ့တဲ့နှစ်နိုဝင်ဘာလက3ရက်ကြာလာရောက်ခဲ့တဲ့ပုံရဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအရက်ဖက်စစ်ဖက်ခေါင်းဆောင်တွေတာမကကက်သလစ်ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေနဲ့လူမှုအဖွဲ့အစည်းအားလုံးကိုနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်ရှင
်မှတ်ရင်လင်းကျင်းနိုင်ပါခင်ဗျာအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးပါမယ်အမေရိကန်တန်ယုံကိုဂျေရုဆလင်မြို့မှာဖွင့်လှစ်လိုက်ခြင်းကဒေသတွင်းမှာမတည်ငြိမ်မှုနဲ့အမွေးခံမှုနှစ်မျိုးစလုံးကိုဖြစ်စီပါတယ်။တမရဒေါ်နယ်ထရန့်ကအမေရိကန်တန်ရုံးကိုတယ်လီဗစ်မျိုးကနေဂျေရုဆလင်မျိုးကိုပြောင်းရွှေ့ဖို့ဆုံးဖြတ်လိုက်ပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုလိုက်တဲ့အတွက်အစ္စရေးနိုင်ငံသားတွေဖို့ဥလန်းကျူးစရာဖြစ်နေပေမဲ့ပါလက်စတိုင်းတွေကတော့ဒေါသထွက်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ VOA တန်တမန်ရေးရာသတင်းတောက်စင်ဒီစင်းပြပို့ထားတဲ့သတင်းတော်ကိုဆက်ပြီးတော့တင်ပြပေးပါမယ်။ အဲ့ဒီတော့ရှေ့ရဝင်းကျင်တက်ရောက်မဲ့တနင်္လာနေ့အစ်ဇွေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံဖွံ့ဖို့ကြောင့်ဂျေရုဆလင်မြို့ကိုအများကအာယုံဆိုင်စရာဖြစ်လာစေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာနဲ့တမက်ဖြစ်သူဂျက်ရက်ကူရှနာတို့တက်ရောက်မှာဖြစ်ပြီးဖွံ့ဖွဲမှာသမ္မတထရမ့်ကတော့2000ဒီဇင်ဘာမှာတယ်လီဗစ်မြို့ကနေအမေရိကန်တန်ယုံကိုပြောင်းရွှေ့ဖို့
recognize Jerusalem as the capital of Israel.
အခုချိန်ဟာဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်ဝင်အသိအမှတ်ပြုရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်ပိုင်းဖြတ်ထားပါတယ်။အရင်တမရတွေတုန်းကဒီကိစ္စကိုရွေးကောက်ပွဲမဲဆွဲကာလမှာခရီးပေးခဲ့ကြပေမဲ့လုံမပေးနိုင်ခဲ့ကြတာကိုကျွန်တော်ဒီနေ့လှုပ်ပေးလိုက်ပါပြီလို့ပြောသွားတာဖြစ်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုလ်တန်ကလည်းတခြားတမရတွေအဆက်ဆက်အမေရိကန်တိုင်ရင်းကိုဂျေရုရှလင်ကိုရွှေ့မယ်လို့ပြောခဲ့ကြပေမဲ့တမရထရန့်တယောက်ပဲတကယ်လုပ်တဲ့သူရှိတယ်လို့ထောက်ပြပါတယ်။ကျွမ်းကျင်လူတွေကတော့အခုလို့ရဟာအထိမ်းမှတ်တင်ကြတာဖြစ်တယ်လို့ပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးဒီရှေဟောင်းမြို့တော်ကြီးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့ပြောနေကြတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80လုံးလုံးဒီမိုကရက်ပါတီရဲ့အစိုးရကရော Republican Party ရဲ့အစိုးရတွေပါအမေရိကန်တိုင်ရုံးကိုပြောင်းချွေရေးဆန့်ကျင်လာခဲ့ကြတယ်လို့ Broken Institution ကခါလစ်အယ်ဂျန်ဒီကပြောဆိုပါတယ်။
The United States, like most countries in the world, have maintained an embassy in Tel Aviv rather than in Jerusalem precisely because of the highly contentious nature of the
country. The American people who are living in Jerusalem are in Tel Aviv. The first thing is that Jerusalem is a Palestine, Israeli, Arab, Muslim, Christian, and Jewish people. The first thing is that the people who are living ပါလက်စတိုင်းအစိုးရအရာရှိတွေကတော့အမေရိကန်ရဲ့ကြားဝင်ဆောင်ရွက်မှုကိုအတိအမှန်မပြုပါဘူး။အစ္စရေးကတော့ဂျေရုရှလင်မှာအမေရိကန်တပ်ရုံးဖွင့်လှစ်လိုက်တာဟာသူတို့ရဲ့အိမ်မက်အပန်းတကယ်အကောင့်ထဲပေါ်လာတာဖြစ်တယ်လို့မှတ်ယူနေကြပါတယ်ခင်ဗျာ
။ဒီလိုရဆက်လက်ပြီးတော့အတန်းဖက်နေပါတယ်။အခုတင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမှဖြစ်ပါတယ်။ဒီတစ်ပတ်မြန်မာအရေးဆွေးနွေးကမှမြန်မာနိုင်ငံမှာလာရောက်ထောက်ပံ့တဲ့နိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်ထဲပေါ်ရေးနိုင်ငံတကာစံနှုန်းတွေနဲ့ညီမကမှုရှိမရှိစောင့်ကြည့်ဖို့ဘလောက်အရေးကြီးပါတယ်လဲစောင့်ကြည့်ရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ BIC မြန်မာတာဝန်ခံကိုဝနထုံးကိုကိုငင်းချန်းကတွေးဆမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်နားဆင်ပါခင်ဗျာ
အခုကဒီ Bank Information Center မှာအလုပ်လုပ်တယ်လို့သိထားပါတယ်အဲ့ဒီအဖွဲ့ကဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းဖြစ်တဲ့World Bank ရဲ့သူရဲ့အဖွဲ့အစည်းတွေဖြစ်တဲ့ IFC တို့ရဲ့နောက် IMF ရဲ့တခြားဒေသတွင်းရာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ပါတို့စောင့်ကြည့်ရဲ့အဖွဲ့လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒီအဖွဲ့တွေကဘာတွေကိုစောင့်ကြည့်တာလဲကို
ကျွန်တော်တို့ Bank Information Center ကဒီရုံးဆိုင်တာတော့ဒီ Washington DC မှာရုံးဆိုင်တယ်ပေါ့နော်။ပြီးတော့ကျွန်တော်တို့တက္ကပါလုံးမှာအလုပ်လုပ်ကြတယ်။ဆိုတော့အဓိကတော့ကျွန်တော်တို့စလာခဲ့တုန်းကတော့ဒီကမ္ဘာ့ဘဏ်ရဲ့မူဝါဒတွေပေါ့ကမ္ဘာ့ဘဏ်မှာသူရဲ့ဒီအကာအကွယ်ပေးမူဝါဒဖြစ်တဲ့ safe cash policy ရရှိတာပေါ့ဆိုတော့သူတို့စီမံချက်တွေလုပ်ငန်းအကောင့်ထဲပေါ်တဲ့အခါမှာသူတို့ဒီ safe cash policy ကိုတကယ်လိုက်နာဆောင်ရွက်ခြင်းရှိမရှိပေါ့နော်မြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကျွန်တော်စောင့်ကြည့်ရဲဒါတစ်ပိုင်းပါနောက်တစ်ပိုင်းကတော့သူတို့ရဲ့မူဝါဒတွေပေါ့ဟိုတခါကျသူကတော့စီမံချက်ကတော့ဒါ project တည်တဲ့ပေါ့နော်ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီမူဝါဒသူတို့ကဒီနိုင်ငံတွေဝင်တဲ့အခါမှာသူတို့ရဲ့ဒီမူဝါဒတွေရှိတာပေါ့သူတို့ကဘယ်လိုခေါ်လဲဆို CPF လို့ခေါ်တာပေါ့နော် Country Partnership Framework အဲ့ဒီမူဝါဒတွေကကျွန်တော်တို့နိုင်ငံတွေအတွက်ရည်ရှိစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တကယ်ပဲအကျိုးရှိတဲ့မူဝါဒတွေလားဟုတ်မဟုတ်ဆိုတာလည်းစောင့်ကြည့်ရဲအဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဘာစောင့်ကြည့်လဲဆိုလို့ရှိရင်သူတို့ဒီအခုကျွန်တော်လုပ်နေတဲ့ဟာတော့ကမ္ဘာ့ဘဏ်ကသူတို့ရဲ့စီမံချက်တွေထဲမှာဟိုအကောင့်တွေပေါ်တဲ့အခါမှာဒီဒေသခံပြည်သူရဲ့ပူပေါင်းပါဝင်မှုပေါ့နော်အဲ့ဒီဟာကိုသူကတရားရဂိုင်တော့ရအောင်သူကနေလုပ်ပါမယ်ဆိုပြီးတော့ဂတိကိုပြုထားရှိတယ်ဗျ။ဆိုတော့အဲ့ဒီဟာကတကယ်ပဲဟိုစီမံချက်တွေဖွံ့ဖြိုးစီမံချက်တွေကျေလက်ဒေတာတွေမှာဒါမှမဟုတ်သူရဲ့ဒေတာတွေမှာတွားရောက်အကောင့်တွေဖော်တဲ့အခါမှာတကယ်ပဲပြည်သူဒေတာခန့်ပြည်သူရဲ့ပူပေါင်းပါဝင်မှုကိုရယူခြင်းရှိမရှိပါတော့။ဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့လိုက်ပြီးတော့စောင့်ကြည့်ရမယ်ရှိတယ
်။အဲ့လိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစောင့်ကြည့်ရတဲ့အတွက်ဘလို့အကျိုးကျေးဇူးတွေရလဲခင်ဗျာ
။ကျွန်တော်ယူဆတော့ဒါဒီကျွန်တော်တို့ကdemocracy ရဲ့အလေးအထားတွေကိုပြည်သူပြည်သားတွေကပို့ပြီးကျင့်သုံးလာနိုင်မယ်လို့ထင်တာပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်ဖွံ့ဖြိုးရေးလို့ဆိုလို့ရှိရင်ဖွံ့ဖြိုးရေးဒီအပေါ်ကနေပြီးတော့ဟိုသူရဲ့မူပေါင်းကြီးနဲ့လာပြီးတော့လာလှုပ်ချင်တာလှုပ်တာမျိုးထက်တကယ်ပဲတူဝေးပေါ့နော်ဒီအနှက်ဦးနှစ်ဖက် သူတို့ကလည်းမူဝါဒနဲ့လာမယ်ကျွန်တော်ပြည်သူတွေကလည်းပုံမှန်ပါဝင်ပြီးတော့လှုပ်ချင်းအပြင်တကယ်ဒီဖွံ့ဖြိုးရေးကတကယ်ပဲနှစ်လမ်းသွားတဲ့စနစ်ဖြစ်တယ်ဖြစ်တယ်အတွက်ပြည်သူတွေရဲ့အသံအနေနဲ့ပုံပြီးပါလာနိုင်မယ်ဆက်ဒီဖွံ့ဖြိုးရေးစီမံချက်တွေအနေမှာတစ်ဆင့်နောက်ပိုင်းဒီငွေကြေးဖွဲ့စည်းတွေကလှုပ်တဲ့ဖွံ့ဖြိုးရေးတွေမကအစိုးရကလှုပ်တဲ့ဖွံ့ဖြိုးရေးစ တွေးဆစေးဆက်မှုတွေလုပ်တဲ့ဒီဒီမိုကရေစီရဲ့အနှစ်သာရအလေးအထားလေးတစ်ခုပေါ့နော်အဲ့ဒါလေးကိုဖြစ်စေမယ်လို့ကျွန်တော်ယူဆပါတယ
်ဥပမာဘလို့လုပ်ငန်းတွေမှာအပြန်အလှန်ဆွေးနွေးမှုတွေကိုမျှော်လင့်တာလေဥပမာလေးပေးကြည့်ပါ
မော်နီတာလောက်တာပေါ့နော်စောင့်ကြည့်နေတဲ့စီမံချက်တစ်ခုကတော့ကျွန်တော်တို့ဒီလူလူဗဟုပြုဖွံ့ဖြိုးရေးပေါ့နော်အဲ့ဒီဟာရှိတယ်နောက်တစ်ခုကကျွန်တော်တို့ ARD မြန်ဝမ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံခန့်ခွဲမှုစီမံကိန်းဆိုတာလည်းရှိရပြ So အဲ့ဒီမှာပုံမှန်အချင်းတော့တို့ကဒီဟိုကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီပြည်သူတွေးဆောင်ဆွေးနွေးပွဲရှင်းလင်းပွဲတွေလုပ်တာပေါ့နော်အဲ့ဒီရှင်းလင်းပွဲတွေမှာဟိုကျွန်တော်ပုံမှန်အချင်းကျွန်တော်ဒေတာခန့်တွေကတို့နဲ့လည်းမတွေ့ဘူးနောက်ခါမှလည်းဟိုအာနာဟိုဘိုင်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်ဖွံ့ဖြိုးရေးလာလုပ်တဲ့အဖွဲ့အစည်းကိုပဲဖြစ်ဖြစ်အပြန်အလှန်စကားပြောတာတို့မေးခွန်းတွေမေးတာတို့ complaint တက်တာတို့မရှိဘူးပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကဘေးကနေပြီးတော့တကယ်ပဲပြည်သူတွေကသူတို့အခွင့်အရေးတွေချိုးဖောက်ခံနေတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်သူတွေးဆွန်ဆွေးနွေးပွဲတွေမှာဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေစကားပြောလာနိုင်အောင်ဆိုပြီးအသိပညာပေးရည်ရှိတယ်ဆိုတော့အဲ့ဒီစီမံချက်တွေမှာလောလောဆယ်ကျွန်တော်ကဒီ data အတွင်းမှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနောက် data ခံပြည်သူတွေနဲ့တွေ့ပြီးတော့မှကျွန်တော်တို့ဒီလိုဘလူတွေပြောတင်တယ်ဘလူမေးခွန်းမျိုးမေးတင်တယ်ဆိုတာမျိုးကိုဂျာရဲကနေပြီးတော့ဒီ facilitate လုပ်ပေးတာပေါ့အ
ဲ့လိုမျိုးတို့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာပေါ့နော်အခုပြောသလိုကမ္ဘာပံတို့လိုက်နာမယ်မူပေါင်းတွေရှိတယ်စီမင်းစည်းကမ်းတွေရှိတယ်အဲ့ဒီဟာတွေကိုလိုက်နာမှုမရှိတဲ့အခါကြလို့ရှင်တော့ဘာတွေလှုပ်ဆောင်လို့ရလဲမသိဘူ
းအဲ့ဒီဟာတော့နည်းနည်းပြောတော့ခက်တယ်ဗျခက်တယ်ဆိုတာကဟိုကမ္ဘာပံမှာတော့သူကကမ္ဘာပံနဲ့ IFC နဲ့တော့မတူဘူးပေါ့အကိုရေကမ္ဘာပံကြတော့သူအဓိကအစိုးရနဲ့ပဲလုပ်တာပေါ့နော်အစိုးရနဲ့လုပ်တဲ့အခါမှာတကယ်လို့သူတို့လှုပ်လိုက်တဲ့စီမံချက်တစ်ခုဒီဒေတာခံတွေမှာမလိုလားအဲ့တဲ့စိုးကျူးတွေဖြစ်သွားတယ်နောက်သူတို့ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်ပြီးတော့အကောင့်တွေဖော်တယ်အဲ့လိုဖော်တဲ့အတွက်ဒေတာခံတွေမှာမလိုလားအဲ့တဲ့စိုးကျူးတွေဖြစ်တယ်ဆိုရင်ဒေတာခံတွေကသူတို့ရဲ့ဒီ complaint တင်လို့ရတယ်ဟိုသူရဲ့မကျေနပ်ချက်ကိုတင်ပြလို့ရအဲ့ဒီအဖွဲ့ကကျွန်တော်တို့ inspection panel ပေါ့နော်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ IB ကိုကျွန်တော်တင်လို့ရဒါပေမဲ့ IFC ကတော့သူကကမ္ဘာပံရေးမူဝါဒဆိုတာတဲ့သူကတော့ IFC ကတော့ဒီ public ကဏ္ဍနဲ့သူတို့အလုပ်တွဲလုပ်တယ်ဟိုသူတို့ငွေကြေးချထားပြီးလိုက်တဲ့အတွက်စီမံချက်တွေကြောင့်ဒေသခံတွေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုတော့သူက CAO ဆိုတဲ့အဖွဲ့ကိုတိုင်ရတာပေါ့နော် compliance advisory ombudsman ဆိုတာအဲ့ဒီအဖွဲ့ကိုတိုင်တယ်တိုင်တဲ့အခါကျွန်တော်မေးခွန်းကအဲ့ဒီကိုက complete ဘလို့ပဲတင်တယ်အဲ့ဒီအဖွဲ့အစည်းတွေကဥပမာပဲကမ္ဘာပံရဲ့စီမံချက်ကိုစောင့်ကြည့်ရဲ့ IP အဖွဲ့ပေါ့ဒါကမ္ဘာပံဖွဲ့ထားတဲ့အဖွဲ့ပဲအဲ့ဒီအဖွဲ့ဒီသူကအရေးယူပိုင်ခွင့်မရှိဆိုတော့သူကဂျားထဲကနေပြီးတော့ပြဿနာဖြစ်ပွားတဲ့ဒီကမ္ဘာပံစီမံချက်နဲ့ဒေတာခံနေဂျားထဲမှာသူကဝင်ပြီးတော့စိတ်ဆက်ညှိနှိုင်းတဲ့အလုပ်ကလေးပဲလုပ်ပြီးနိုင်တာဗျအဲ့ဒီ role ပဲရှိတာပေါ့နော်အဲ့လိုပဲ CAO လည်းဒီလိုပဲဗျဟိုပြောချင်တာဟိုကျွန်တော်အဆုံးဖြတ်ချက်ဒီစီမံချက်ကိုယုတ်လိုက်လို့ဟိုမင်းကဒီဟာလောက်တာမှားတယ်အဲ့ဒီအတွက်မင်းကိုအရေးယူမယ်ဆိုတာမျိုးသူလုံးလို့မရဘူးပေါ့နော်ဆိုအဲ့ဒီအတွက်ဒါဆိုရင်ကျွန်တော်တို့ကတကယ်ပြည်သူကမကျေနပ်ဘူးဆိုရင်အဓိကအဆုံးဖြတ်ပေးရတယ်နောက်ဆုံးဒီစီမံချက်ကိုကျွန်တော်ဆက်လုပ်တင်တယ်မလုပ်တင်ဘူးဆိုတာကိုယ့်ရဲ့ data ကိုယ့်ရဲ့အစိုးရဘောပဲမူတည်တာပေါ့နော
်အဲ့လိုမျိုးဆုံးဖြတ်ပေးနိုင်တယ်ဟိုဘယ်လိုပြောမလဲအခွင့်အာဏာပေါ့နော
်
အစိုးရမှာရှိတယ်နောက်ပြည်သူလူထုမှာရှိတယ်ပေါ့အဲ့ဒါတွေကဗမာပြည်မှာဟိုဖြစ်ခဲ့တာတွေရှိပြီလားဘယ်လောက်ထိရောက်မှုရှိလဲပေါ့နော
်ခုလောလောဆယ်တော့ကျွန်တော်တို့ကဘာပံနဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့စီမံချက်တွေမှာတော့ပြဿနာကြီးကြီးမားမားမရှိသေးဘူးပေါ့နော်လောလောဆယ်တော့ဒါပေမဲ့ခုန IFC ကနေပြီးတော့ Public Sector စီးပွားရေးလုပ်ငန်းကိုငွေကြေးချထားပေးလိုက်တာဖြစ်တဲ့အခါမှာအဲဒီစီးပွားရေးလုပ်ငန်းရှင်ကဒေတာမှာစီးပွားရေးသွားလုပ်တဲ့အခါမှာတော့ပြဿနာလေးတွေတက်နေတာမျိုးရှိရပြန်ဥပမာအဖြစ်ဝနချောင်းရွာပေါ့နော်ဝနချောင်းရွာကျွန်တော်တို့မှော်ပြီးမြို့နယ်ရန်ကုန်တိုင်းမှော်ပြီးမြို့နယ်ဝနချောင်းရွာမှာဆိုရင်ခုပြဿနာတက်နေတဲ့စီမံချက်လေးတခုရှိရအဲဒီစီမံချက်ကတော့ဒါကျွန်တော်တို့ဒေတာခံလည်းမကျေနပ်ဘူးဒါပေမဲ့ဂျားရဲရကုမ္ပဏီကလည်းဒါသူတို့အပြောရသူကဖြည့်ရှင်းနေတယ်မဖြည့်ရှင်းနေတယ်ပေါ့နော်ဒေတာခံမကျေနပ်တဲ့အခါမှာအခု CEO တိုင်ထားတာမျိုးရှိရပြဆိုတော့ CEO ရဲ့သဘောကလည်းသူကဒီစီမံချက်တစ်ခုဝင်ပြီးစောင့်ကြည့်တဲ့အခါမှာ2လ3လနဲ့ပြီးရမျိုးမဟုတ်ဘူးဗျဒီဖြစ်စဉ်တစ်ခုလုံးသူကနေပြီးစုံစမ်းတာတွေစာအသွားပြန်နေညှိတာနှိုင်းတာတွေကအနည်းဆုံး2နှစ်3နှစ်လောက်ကြာရလက်ကတော့အဖြေကတော့မထွက်လာသေးဘူးပေါ့နော်ဒါပေမဲ့CEO ကအခုကျွန်တော်မြန်မာပြည်ကိုလာမယ်လာပြီးလာတော့မသိဘူးပေါ့နော်လာပြီးတော့ဒီစီမံချက်မှာဘာဖြစ်နေလဲဆိုတာကို တို့ကဝင်ပြီးတော့စုံစမ်းစစ်ဆေးတာတွေနောက်မင်းနှဲတာတွေတို့လုံနေလုံမယ်လို့ကျွန်တော်သိရတယ်ဗျာဟု
တ်ဒေတာကန်ကြီးကမချေနှက်ချက်တွေရှိလာတယ်ဗောလေအဲ့လိုအခြေအနေမှာဒီမြန်မာပူးတွဲလှုပ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းဒီ IFC ကငွေယူထားပြီးတော့သူတို့ယင်းနှိမ့်ညံ့မှုတွေလုပ်တယ်ဗောနော
်
အဲ့မြန်မာလုပ်ငန်းရှင်တွေဘက်ကရောတာဝန်ယူမှုတာဝန်ခံမှုကြတော့သူတို့ဘယ်လိုမျိုးရှိလဲအကိုတို့ဘက်ကဝင်ပြီးတော့ထိမ့်ပြီးတော့စောင့်ကြည့်နေတာမျိုးတွေရောရှိလား
တခါလေကြလို့ရှင်တော့လေကျွန်တော်စီးပွားရေးလုပ်ငန်းနဲ့အရက်ဖက်ဖွဲ့စည်းပေါ့ကျွန်တော်တို့ကျွန်တော်ဂျာထဲမှာအမြင်မတူတာလေးရှိရဗျတပယောက်နဲ့တယောက်ရန်သူလိုမြင်တာပေါ့နော်ဆိုစီးပွားရေးလုပ်ငန်းရှင်ကိုလေကျွန်တော်တို့အရက်ဖက်ဖွဲ့စည်းတယ်မင်းတို့လှုပ်လို့တဘာပေါင်းချင်းပျက်စီးတယ်ဒီလူတွေဒုက္ခရောက်တယ်ဆိုရယ်ရန်သူအမြင်ပေါ့နော်အဲ့လိုပဲစီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းကိုမြင်တာကြတော့မင်းတို့ကပြဿနာပဲလိုက်ရှာနေတာပေါ့သူ့ဘာသူဖြစ်သွားနေတဲ့ကိစ္စမင်းတို့ဝင်လာတဲ့အခါကျမှပြဿနာရတက်တယ်ပေါ့နော်ဆိုတော့ပြောချင်တာကကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းမြန်မာပြည်မှာကဟိုကျွန်တော်အယူဆမှားလဲမှားမှာပေါ့နော်မြန်မာပြည်မှာဒီစီးပွားရေးလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့စည်းလို့ပြောရင်တကယ်မြူကျွဲဂျာယာလော့ပေါ့နော်နှစ်ဦးနှစ်ဖက်ကျွန်တော်တို့နားလည်မှုရှိရှိနဲ့ကျွန်တော်ညှိနှိုင်းကြရဲစီမံချက်တွေမလုပ်ခင်တည်းကဆွေးနွေးကြရဲဆိုတာမျိုးမရှိဘူးဗျမရှိဘဲနဲ့ပြဿနာတွေပေါ်လာမှသာလေတရားနဲ့တရားဟိုအမြင်မကြည်ကြတွေကိုကျွန်တော်မြေပြင်မှာသွားပြီးတော့ထိတ်တဲ့ရင်ဆိုင်ကြတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းတက်နိုင်တော့ပြောပါဘာလို့ဆိုကျွန်တော်လည်းယုံကြည်တယ်မြန်မာပြည်မှာလိုအပ်နေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်။ဟို GDP တိုးရုံတစ်ခုတည်းမဟုတ်ဘဲနဲ့တကယ်ပဲဒေတာခံတွေပါအကျိုးစီးပွားဖြစ်ထွန်းတဲ့စီးပွားဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်။လိုအပ်တဲ့အခါမှာဒီဒေတာတွင်မှာရှိတဲ့စီးပွားလုပ်ငန်းရှင်တွေအခန်းကဏ္ဍကအရန်ရေးကြည့်ဆိုကျွန်တော်သဘောပေါက်တယ်ဗျ။ဆိုတော့ကျွန်တော်လည်းတက်နိုင်တဲ့လောက်တော့ဝင်ပြီးတော့ပြောကြည့်တယ်။ဆိုတော့အဲ့ခုနပြောတဲ့ဝန်ထမ်းကိစ္စမှာဆိုလည်းသူတို့ရဲ့ဒီစီးပွားလုပ်ငန်းရှင်ပေါ့နော်ဒီစီးပွားလုပ်ငန်းရှင်တွေကျွန်တော်တို့ညှိနှိုင်းတာမျိုးကိုကျွန်တော်လုပ်ပါတယ်။လုပ်ပြီးတော့ဆရာကြီးဒီလိုလိုတော့ဖြစ်နေတယ်ဒါလာလေးရဖြည့်ရှင်းပေးပါလားပေါ့နော်ဆိုတော့အဲ့လိုမျိုးလေးကျွန်တော်တက်နိုင်တဲ့တော့ဒီစကားပြောတာလေးတွေအချင်းချင်းအမြင်ဖလှယ်တာလေးတွေကျွန်တော်ဝင်လုပ်ပြရမှာရှိပါတယ်ဗျတစ်ဖက်ကလည်းဒီဒေတာခန့်တွေကပုံမှန်အချင်းကသူတို့ကဘလို့အစ်စ်အနေနဲ့တွားရမလဲမသိဘူးပေါ့နော်မသိတဲ့အခါမျိုးမှာကျွန်တော်ကဒေတာခန့်တွေမှာလိုအပ်နေတဲ့ကျွန်တော်တို့ဒီဆွဲဆောင်ရေးပေါ့နော်ဒီမြင့်တင်တဲ့အနည်းဆုံးတော့ဟိုကျွန်တော်တို့ကဒီဟိုစီမံချက်တစ်ခုမှလိုက်နာရမယ်အနည်းဆုံးစံထားတွေပေါ့အဲ့ဒီစံတွေကဘာတွေရှိလဲဒီစံတွေမှမပြည့်လို့ရှိရင်တော့ဒေတာခံတဲ့အခွင့်အရေးကဘာတွေရှိတယ်။အဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ဘယ်လိုတောင်းဆိုလို့ရလဲဆိုတာမျိုးကျွန်တော်တို့နှစ်ဦးနှစ်ဖက်ပေါ့နော်အဲ့လိုမျိုးလေးလုပ်ပေးနေရမျိုးလို့ရှိပါတယ
်။အစိုးရရောအဲ့ဒါအဲ့ဒီအတွက်ဘာတွေပြင်ဆင်ထားတယ်လဲမသိ
။အစိုးရကလည်းသိရမှာပေါ့ဗျာနော်သိရမှာပေါ့ဆိုတာကဟိုကျွန်တော်တို့ကမ္ဘာပံနဲ့လုပ်တဲ့အခါမျိုးမှာလည်းကမ္ဘာပံမှာဒီမူဝါဒရှိရဲဆိုတာသူတို့သိထားမှာ။အဲ့လိုသိထားရင်တော့စီးပွားသူငွေကိုလက်ခံမှာပေါ့နော်။ဆိုလက်ခံပြီးတဲ့သဘောကလည်းသူဒီလည်းလိုက်နာပါမယ်လို့ကတိကိုပြုပြီးသားပေါ့။ဆိုတော့အဲ့ဒါကိုမသိဘဲနဲ့ဟိုကျွန်တော်အရင်လိုမျိုးပဲဟိုငါတို့ကငါတို့လာလုံးမယ်မင်းတို့ဒေတာခန့်နေငါတို့လာလောက်ပြီးရလောက်ဆိုတာမျိုးကတော့အဆင်မပြေဘူးပေါ့နော်ဆိုတော့အဲ့ဒီခါမျိုးကျတော့ကျွန်တော်ထင်တယ်မလူလာတဲ့ဆိုတော့ဒေတာခန့်နေနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဂျားထဲမှာဒါပုတ်တိုက်မှုတွေဖြစ်တာပေါ့ကမ္ဘာပံကလည်းသူ့ရဲ့အလေးထားဘယ်လိုမျိုးလဲဆိုကျွန်တော်အခုလောက်ခဲ့တဲ့အတွေ့အကြုံရပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်ဟိုဒေတာခန့်နဲ့ဒီစီမံချက်ကြားမှာပြဿနာတစ်ခုဖြစ်ခဲ့ပြီဆိုရင်သူကဘယ်လိုပြောလဲဆိုတော
့ဆိုရမှာရောအရေးယူနိုင်တဲ့ဥပဒေတွေစီမံစည်းကမ်းတွေရှိပြီလား
အဲခုနပြောတဲ့ဒီပုဂ္ဂလိကယင်းနှိမ့်ညံ့မှုတစ်ခုမှဆိုရင်လောလောဆယ်အစိုးရကဒီစီမံချက်ကိုခဏရက်ထားအောင်ပေါ့နော်ခဏရက်ထားအောင်ဒေတာခန့်နဲ့အရင်ပြည့်လျအောင်ညှိပြီးတော့မှစီမံချက်ကိုဆက်သွားဆိုတဲ့ဟာမျိုးကိုကျွန်တော်ကြားရတယ်ပေါ့နော်ဒါပေမဲ့ခုနအစိုးရဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်ပေါ့ကမ္ဘာပံနေရတဲ့ငွေနဲ့ဟိုချီးလိုက်တဲ့ငွေနဲ့ဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်မှာကြာဌာနဆိုင်ရာလုပ်တဲ့အတွက်အမားဖြစ်သွားတာကိုဘာဥပဒေနဲ့အရေးယူမှာလဲဆိုတာမျိုးတော့လည်းနည်းနည်းဟိုစဉ်းစားစရာဖြစ်တာပေါ့နော်ဟု
တ်ကဲ့ပြန်ပါလေ
ဒါကတော့မြန်မာနိုင်ငံမှာလာရောက်တဲ့နိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်တွေဖော်ရေးစံနှုန်းတွေနဲ့ညီမညီစောင့်ကြည့်ဖို့ဘလောက်ရည်ကြီးတယ်လဲဆိုတာကိုကိုငင်းချမ်းတွေးဆမေးမြန်းတင်ဆက်ထားတာဖြစ်ပါတယ်။ VOE ကတရင်းနာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာဒိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့ဒိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေ့နာနခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ24 40 51တို့ပြင်လက်လက်မီတာ190 kHz 1505ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook တို့ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရုံးခန်းမှာဒီမနက်ကခီးသွွားလာရေးလုပ်ငန်း
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးတက်ချက်အစီအစဉ်ကိုမှနားဆင်ကြမှာဖြစ်ပါတယ်အရာပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။ Trade ရဲ့မေမေနေကောင်းလားဆိုတဲ့သတင်းကိုတောင်းဆိုချင်ပါတယ်။အမေအတွက်ပါအမေရဲ့ပေးနာမှာအမြဲမနေရတော့မိရညာနေရောက်ရင်အမေကိုပို့လွှမ်းပေးပါရဲ့လို့ဆိုလာတဲ့သူကတော့ချင်းတိုင်းရင်သာဦးပြက်ရိုးလှံပါဟုတ်ကဲ့ပါသူပြောသွားသလိုဒီကနေ့မေလ23ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အစိုးရမိခင်မြစ်တာကိုအထူးအောက်မေ့အကုန်ပြုတဲ့မိခင်များနေ့ဖြစ်ပါရဲ့နော်မိခင်မြစ်တာတူမနိုင်တာဆိုတဲ့ဆိုရိုတိုင်းမိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိမ့်မှတ်ထားကွန်ပျူတာတွေနဲ့ဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရရမလို့ဒီကနေ့မိခင်များနေ့အမှတ်တရဖြစ်နေမိခင်ဂျေဇုကိုကွန်ပျူတဲ့သချင်းတွေထုတ်လွှင့်ပေးကြပါရှင်မိမိနေကောင်းလားဆိုတဲ့သင်ထုတ်လွှင့်ပေးပါလို့တောင်းလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ Cherry May ဖြစ်ပါတယ်။ Lian Sky ဆိုတဲ့တော်ရရှင်က Twin တင်ရဲ့မိမိနေကောင်းလားသင်တွေကိုတောင်းဆိုပါတယ်တဲ့။ VOA Facebook ပေါ်မှာစာရေးလာတဲ့တော်ရရှင်စောလွင်ဦးကလည်းမေလ23ရက်နေ့မှာကြာရောက်တဲ့မိခင်များနေအတွက်သင်တောင်းချင်ပါတယ်။အဝေးတနေရာမန္တလေးမှာနေတဲ့မိခင် Dr. တို့အတွက် Twin တင်တည်ဆူထားတဲ့ကျေးဇူးပါမိမိသင်တွေတောင်းပါတယ်။နောက်ပြောမိခင်တယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကဘာပေါ်ကမိခင်တွေအားလုံးအတွက်လည်းဒီသချင်းလေးတောင်းဆိုချင်ပါတယ်လို့ပြောလာပါတယ်။ချင်းရာရောဆိုတဲ့တော်ရရှင်ကတော့လွှင့်ပေးပါမလားတိတ်ပြောမယုံကြည်ပေမဲ့တောင်းဆိုချင်ပါတယ်တဲ့အဝေးဆုံးကအမေအတွက်ပါသူကြားနိုင်ပါမလား။ပိုင်ရွာကအမေဒေါငွေခင်အတွက်တီးတဲ့ထွင့်တင်ရဲ့မိမိနေကောင်းလားဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းလာပါတယ်ရှင်။ဟုတ်ကဲ့ပါ။Sing it to me.ကြည့်တက်ဝေအောင်နဲ့မအီအီမွန်တို့ကဖြူးဖြူးနဲ့ဝဲကြီးကျေးရွာမှာနေတဲ့မိမိဒေါ်မြင့်ဆန်းဒ ဒေါ်အေးတန်အဖွားဒေါ်ခင်ကြီးဒေါ်မြဝင်းအဖွားဒေါ်မြတန်တို့အတွက်နောက်ပြီးတော့အမေတော်အောင်ဆန်းစုကြည်နဲ့တကွာကဘာရရက်ကအမေရီအားလုံးအတွက်ပါဟင်္ဒရာမင်းကျော်ရဲ့ကန်နဝင်းမေမေတချင်းလေးထုတ်လွှင့်ပေးစီချင်ပါတယ်အမေရီအားလုံးအေးတန်နဲ့ဘွားကိုပိုင်ဆိုင်နိုင်ပါစေလို့မိခင်များနေမှာဒေးလက်ဆောင်ပါလာပါတယ်ကန်နဝင်းမေမေတချင်းလေးတောင်းဆိုပါတယ်တခါမှမတောင်းဘူးတော့အစာရေးတာရောဟုတ်ပါ ကွင်စီရွာကပါလို့တောင်းဆိုလာတဲ့တော်ရဆင်ကလည်းသူ့ရဲ့မိမိအတွက်ဒီသတင်းလေးတောင်းဆိုထားပါတယ်
။ဝမ်းကြဖို့ပန်းမုံခွင့်ရွယ်ရွယ်မွေးခဲ့တဲ့မဟာမိမိ။ဘဝလေးလေးလုံးမကောင်းတဲ့နေ့တွေကမွေးခဲ့ပါတော့။ခွေးရဲ့ရှာတော့ချွေးခဲ့ပါတော့သူ့ရဲ့
အင်ဂျီယာဆိုကယ်လီဖိုးနီးယားပြည်နယ်ရန်ချိုကူကာမောကမြို့ကမေမေတော်မြမာလာကျော်တွင်ဗာဂျီးနီးယားကတမင်မမြတစင်အောင်စင်စင်ကမိခင်များနဲ့အထိမ့်မဲ့မြင့်မော်ထဲမြင့်တော်ဆိုတဲ့တခြင်းလေးတောင်းလိုက်ပါတယ်မေမေနဲ့မေမေတော်မြမာလာကျော်တက်ရှိကျမ်းမှာစိတ်ချမ်းသာပါစေလို့စင်စင်ကဆုတောင်းပေးလာပါတယ်တန်ထွတ်မြင့်ဆိုတဲ့သောရရှင်ကတော့အမေမရှိတော့ကဘာတီလာမရှိတော့ညနဲ့တူဤလို့ရေးလာပါတယ် Facebook ပေါ်ကသောရရှင်ရဲ့မှတ်ချက်တို့လေးတွေပြောပြပေးပါမယ်နော်ဒန်နီကိုဆိုတဲ့တော်ရရှင်ရဲ့မှတ်ချက်ကအမေကိုချစ်တယ်တဲ့ခတ်တူတူပါတန်တာနွယ်ဦးဆိုတဲ့တော်ရရှင်ကတော့ဒုက္ခဝစ်စင်းရဲ့အပေါင်းမှာယုံထွက်နိုင်ပါစေအမေလို့ဆုတောင်းပေးလာပါတယ် Snow Love ဆိုတဲ့တော်ရရှင်ကတော့ My mother is my god ကျွန်ုပ်ရဲ့မိခင်ကကျွန်ုပ်ရဲ့ဖခင်သခင်ပါပဲတဲ့ထွင်းရင်ကတော့တတ်တော်ရာကျော်ရှိပါစေမိမိလို့ဆုလာပါတယ်တက်ချူချူအေးဆိုတဲ့တော်ရရှင်ကတော့မိမိကညီမအတွက်လာမင်းကြီးလို့အေးချမ်းမှုတွေပေးပြီးတော့ညီမင်းကြီးလို့လမ်းပြပေးသူပါဒီနေ့ချင်းမိမိစကားကိုအမြဲတမ်းနားထောင်ပါရမမေမိမိကိုအရင်ချစ်ပါတယ်ဟုတ်ကဲ့အမေကိုမချစ်တဲ့သားသမီးရှိပါဦးလို့နော်ကိုချင်းနေနာနေရကိုချင်းနာရင်းရဲ့ပုံမှာဒီဘုရားချစ်မှာမွေလာဝန်ကြီးပမာချီးမီတာအမေကြီးဒေါ်နုနုရဲ့အမေရိကန်ဝါရှင်တန်မြို့တော်မှာရောက်တဲ့ခင်ခင်အလံမဲခွေကမိခင်များနဲ့မှာအမေအိမ်ဆိုတဲ့တခြင်းလေးအမတ်တရားတောင်းပါတယ်။အမေသားတွေငင်းငင်းနဲ့ပုံပွားကိုရောက်သွားတဲ့အချိန်မှာအမေနောက်မှာရှိနေတဲ့သမီးတွေနဲ့မိလေးတွေခမုန်းဖြစ်သူနဲ့အတူစိတ်ချမ်းသာကိုကျမ်းမာစွာနဲ့တရားဘာဝနာအားထုတ်နိုင်ပါစေလို့ဆုတောင်းပါတယ်တဲ့။ခင်ခင်အလံမဲခွေကမိခင်များနဲ့မေတ္တာတည်လက်ဆောင်ပါလာပါတယ်။ကိုဆိုရတော့ရှင်ကလည်းထွင့်တင်ရဲ့အမေအိမ်ကိုအမြဲတမ်းနားဆင်လျက်ပါ VOE တဲ့အမေကျမ်းပါပါစေတဲ့ထွတ်မော်ကတော့ထုံးစံတိုင်းမော် VOE ရဲ့ထွင့်တင်ရဲ့အမေကိုချစ်တော်သားများတို့ထွတ်ထက်ပို၍အဝေးရောက်သားများတို့ထွတ်ထက်ပို၍အမေကိုချစ်တော်သားစုသားမိုက်များကိုညွှန်ပါသည်တဲ့ ကအမေရဲ့ဒုက္ခအိုးလေးကိုများတောင်းဆိုခြင်းလားတွေးမိပါရဲ့နော်တချင်းနဲ့မဲ့တော့ရေးမထားပါဘူးမေလ23ရက်နေ့အမေများနေ့မှာအမေအတွက်မြစ်တာတီလက်ဆောင်တချင်းကိုဒီနေရာမှာတောင်းလို့ရပါသလားခင်ဗျာလို့တော်ရရှင်တယောက်ကလည်းရေးလာပါတယ်အဲ့တော့ရှင်ရေကရရဆိုရင်တော့သကိုင်းတိုင်းတမူးခရိုင်ခမ်းပတ်မြို့နယ်ကွယ်အမှတ်9မှာနေထိုင်တဲ့အမေဒေါ်ချစ်ချစ်ထွဲ့မြစ်တာလက်ဆောင်တချင်းဖြစ်တဲ့ထွင်တဲ့အမေရဲ့ဒုက္ခအိုးလေးတချင်းကိုထုတ်လွှင့်ပေးစီချင်ပါသေးဗီဒီယိုဝိုင်းတော်သားတွေအားလုံးကြော်ရှင်ချမ်းမြေ့နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကိုထုံးမော်နဲ့ကိုရဲတို့ရင်ထွင်တဲ့တီဆိုထားတဲ့အမေအိမ်ဆိုတဲ့တချင်းလေးနဲ့ပဲကိုထုံးမော်နဲ့ကိုရဲတို့ရဲ့မိခင်တွေကိုမြစ်တာလေးလက်ဆောင်ပါတင်ပါတယ်နော
်想多一点我们的你留那个蓝色路跟他们一点你也一样一样的你也你答应的为个梦看你偏离地天马不及归想对
အေးကတော့ဘဲပကြီးရေးလို့မရတဲ့ချင်းလေးထုတ်လွှင့်ပေးပါအမေနာမည်ကဒေါက်တာမြင့်ထွန်းအသက်က88နှစ်အမေဟာကျမရဲ့ရင်ထဲမှာအမြဲတမ်းရှိနေမှာပါလို့လည်းပြောချင်ပါတယ်ဖြင့်ကိုမင်းမင်းကလည်းဇော်ဝင်းရဲ့ဘဲပကြီးရေးလို့မရတဲ့ချင်းလေးကျေးဇူးရှင်မိခင်ကြီးနဲ့တို့ကကဘာဘုကမိခင်တွေအားလုံးကိုဂုဏ်ပြုတဲ့ချင်းနဲ့ဆောင်ပေးချင်ပါတယ်ဖြင့်ဂျူးစပီနာဆိုတဲ့တော်ရရှင်ကတော့အမေမရှိတော့ပေမဲ့လည်းအမေကိုအမြဲတမ်းတတိရတာသူ့အတွက်လည်းအမြဲတမ်းဆူတောင်းပေးလာပါတယ်လို့ပြောလာပါတယ်တော်ရရှင်စောဝေလင်းကတော့မင်္ဂလာပါ VOE မိခင်များနေအတွက်တချင်းတောင်းချင်လို့ပါမိုးမိုးကို VOE ကအတန်နှွင့်ပြောပေးစီချင်ပါတယ်မိုးမိုးကိုအရန်ချစ်တယ်မိုးမိုးလည်းချစ်ပါပါနဲ့အတူသားသမီးမြင်းညင်များစွာနဲ့နှစ်ပေါင်းများစွာပျော်ရွှင်စွာနေထိုင်နိုင်ပါစေမိုးမိုးကိုဖခင်သခင်ကောင်းကြီးပေးပါစေအာမင်အရန်ချစ်တယ်မိုးမိုးကြီးရောက်တဲ့ကောင်ကချစ်သားငယ်စောဝေလင်းခေါ်စိတ်စိတ်ဖြစ်ပါလေကိုအောင်ထက်ရဲ့ပြောတာပေါ့အမေရဲ့ဆိုတဲ့တချင်းလေးတောင်းဆိုပါတယ်ကြည်ရတဲ့ VOE ဝန်ထမ်းတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဖခင်သခင်ကောင်းချီးပေးပါစေ။အာမင်လို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။အထူးကျေးဇူးတင်ပါတယ်ကိုဆစ်ဆစ်ကြီး။တနင်္ဂနွေနေ့23ရက်နေ့မှာကြာရောက်တဲ့အမေများနေ့အတွက်တချင်းတောင်းဆိုခြင်းပါတယ်။ကျွန်တော်ကနှစ်စဉ်တချင်းတောင်းနေကြဖြစ်လို့တခြားသူတွေအမေတချင်းတောင်းဆိုခဲ့ရင်တခြားသူတွေကိုဦးစားပေးလို့ရပါတယ်။တကယ်လို့များအချိန်အနည်းငယ်ရှိခဲ့မယ်ဆိုရင်တော့မျိုးကြီးရဲ့အမေတချင်းလေးလွှင့်ပေးဖို့တောင်းဆိုခြင်းပါတယ်လို့ဆိုလာတဲ့သူကတော့အမေမဲကြတဲ့တော်လန်ရေးရဲဘော်အပေါင်းတို့အတွက်ရည်စူးပြီးတော့မျိုးကြီးရဲ့အမေတချင်းကိုတောင်းဆိုလိုက်ပါတယ်။အောင်မြင်မှုတွေအမြဲတမ်းထိန်းထားနိုင်ပါစေ VOE ဆိုပြီးတော့တက်ကြွကြီးစောချင်မှတောင်းဆိုလာပါတယ်။မိခင်လေးအားလုံးကိုဒီနေရာကနေဥညွတ်ကွန်ပျူကြတော့ပါတယ်နော်
။အိမ်ရဲ့များတိုင်းမှာချောတဲ့ကမြည်ရတဲ့လူတွေကြားရောင်စေတာမိုင်းလိုက်တဲ့မိရဲ့လက်ကူတို့ရှိဖို့ဝေးဆုံးရဲ့ဝေးပါဘဝရဲ့ချာI'm in
မအီတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။မြန်မာခရီးသွားဘာမှားနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နီယာကကူညီတင်ဆက်ထားပါဦးခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီရုံးခန်းမှာမြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်းနဲ့ပတ်သက်တဲ့ဥပဒေချမ်းတစ်ခုဆွေးနွေးပါတယ်။ဥပဒေချမ်းကိုရေးဆွဲတဲ့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ၊ဥပဒေချမ်းကော်မတီမှာပါတဲ့အမတ်တွေ၊ပြည်တော်စုရှင်းနေချုပ်ရုံးကတာဝန်ရှိသူတွေဆွေးနွေးကြတာပါ။ဥပဒေချမ်းတစ်ခုကိုလွှတ်တော်ထဲမှာတရားဝင်မတင်သွင်းခင်အခုလိုပဲဥပဒေချမ်းကော်မတီမှာဆွေးနွေးတဲ့အလေးထားရှိပါတယ်။ပြောရရင်လက်ရှိမြန်မာခီးသွွားလာရေးလုပ်ငန်းဟာတိုးတက်မှုမရှိပါဘူး။2016ဆက်ခွန်ဘာနာနှစ်နဲ့နှိုင်းယှဉ်ရင်2018ကုန်ဆုံးခဲ့တဲ့ဗန္ဒာနှစ်မှာခီးသွွားဧည့်သည်အရေအတွက်မတိုးတက်ခဲ့ယုံမက300ခန့်နှုန်းလောက်တောင်ရော့ကျသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုဦးမျိုးဝင်းညွန့်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုထားပါတယ်ဒီလိုအခြေအနေမှာလွှတ်တော်တင်အတင်ပြုမဲ့မြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်းဥပဒေချမ်းဟာမြန်မာခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်စေမှာလားလက်ရှိမြန်မာခီးသွွားလုပ်ငန်းအကောင့်တွေပေါ်ရမှာဘာအားနည်းချက်တွေဖြစ်ပေါ်နေသလဲဆိုတာဂုရုပတ်လေ့လာဆွေးနွေးတင်ပြသွားပါမယ်
မြန်မာခီးသွွားလုပ်ငန်းကိန်းခဏန်းတွေကိုပြန်ကြည့်မယ်ဆိုရင်အစိုးရအသစ်တက်တန်းနှစ်နှစ်အတွင်းပြပခီးတဲ့တစ်နှစ်ကို3တန်းနီးပါးဝင်တယ်လို့ဆိုထားပါတယ်။တကယ်တော့အဲ့ဒီကိန်းခဏန်းဟာနေဆက်ကနေနေချင်းပြန်ဒါမှမဟုတ်ခဏတစ်ဖြုတ်ဝင်လေတဲ့ထိုင်းနဲ့တရုတ်နိုင်ငံသားအရေးအတွက်တွေကပါထည့်ပေါင်းထားတာပါ။တကယ်တကယ်လေစိတ်ရေစိတ်နေဆက်ဝင်ပေါက်အသီးသီးကနေ tourist visa ယူပြီးတရားဝင်ဝင်ရောက်လဲပတ်သူဟာ2016ကနေ2019ခုနှစ်ဘန်နာနှစ်မှာ9,400ကျော်ရှိပြီးကုန်ဆုံးသွားပြီဖြစ်တဲ့2019-2018ဘန်နာနှစ်မှာတော့9,300ကျော်ပဲရှိပါတယ်။ခီးသွွားနည်းနေရတဲ့အထက်ထပ်ပြီးရော့ကျသွားတာပါ။ဒီကိန်းဂဏန်းကိုကြည့်ရင်မြမခီးသွွားလုပ်ငန်းဟာအိမ်ကြီးချင်းဘယ်နိုင်ငံထဲမှာမနှိုင်းရှင်နိုင်လောက်အောင်အရေးအတွက်နေပါပြီးမဖွင့်ပြိုးသေးဘူးဆိုတာတွေးကြရမှာဖြစ်ပါတယ်။ဒီလိုအခြေအနေအောက်မှာပြဋ္ဌာန်းမဲ့မြမခီးသွွားလုပ်ငန်းဥပဒေချမ်းမှာဘလို့အချက်လက်တွေပါဝင်မလဲဆိုတာကြည့်လိုက်တော့လုပ်ငန်းလိုက်စင်မရှိပဲအယ်လန်းညွန်လုပ်နေတယ်လို့ပြစ်မှုထင်ရှားစီရင်ခြင်းခံရရင်အဲ့ဒီလူကိုထောင်ဒဏ်တစ်နှစ်ဖြစ်စီကျပ်သိမ်း20အထိပေးရမယ်ငွေဒဏ်ဖြစ်စီဒဏ်နှစ်အလုံးဖြစ်စီကြားခံရမယ်လို့ထည့်သွင်းထားပါတယ်အလားတူအဲ့လန်းညွန်လုပ်ငန်းကိုလှည့်ပြောင်းတာလက်ခံတာလုပ်ရင်လေထောင်ဒဏ်တစ်နှစ်ဖြစ်စီထောင်ဒဏ်ငွေဒဏ်ဖြစ်စီကြားခံရမယ်ဆိုပြီးဖော်ပြထားပါတယ်။ဒါဒီမကလိုင်စင်မရှိပဲခီးလက်လေရေးလုပ်ငန်း၊ဟိုတယ်လုပ်ငန်း၊တဲခိုရိပ်တာလုပ်ငန်း၊ခီးတဲ့ပို့ဆောင်ရေးလုပ်ငန်းနဲ့ခီးသွားလာရေးဆိုင်ရာအခြားဝန်ဆောင်မှုတွေပြုလုပ်မယ်ဆိုရင်ထောင်ဒဏ်3နှစ်အထိငွေဒဏ်ဆိုရင်ကျပ်သိမ်း200အထိဒါမှမဟုတ်ထောင်ဒဏ်ရောငွေဒဏ်မှာကြားခံစေရမယ်ဆိုပြီးထည့်သွင်းထားတာတွေ့ကြရပါတယ်။
လက်တွေ့အခြေအနေပြန်ကြည့်ရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအတော်လေးအားနည်းနေပြီးဈေးကွက်ကလည်းကျင်းနေသေးတာတွေ့နိုင်ပါတယ်။ဒီအတွက်အဓိကလိုရမှာကမြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသွွားဧည့်သည်တွေနောက်ထပ်အများကြီးဝင်လာအောင်စနစ်တကျစီမံချက်ဆွဲပြီးဈေးကွက်ကျေအောင်လုပ်ရမှာဖြစ်ပါတယ်။အဲဒီလိုစီမံချက်ဆွဲရမှာအိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ဘာကြောင့်မြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသည်တွေအဝင်နှဲနေရသလဲဆိုတာအရင်ဆန်းစစ်အဖြေထုတ်ပြီးပြုပြင်ကြရပါလိမ့်မယ်။အကြံပေးကြရရင်တော့ပြည်တွင်းကိုနိုင်ငံသားခီးတဲ့အဝင်နေတာဟာမြန်မာနိုင်ငံနဲ့ချိတ်ဆက်ထားတဲ့လေကြောင်းခီးစဉ်မစုံလင်တာနေပါတာအိမ်ကြီးချင်းတွေနဲ့နှိုင်းရင်မြန်မာနိုင်ငံအတွင်းလဲပတ်ဖို့ပြင်ဆင်ထားတဲ့နေရာအရေးအတွက်နေပါတာအိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းရှင်ရင်မြန်မာနိုင်ငံအတွင်းလဲပတ်မှုကုန်ကျစရိတ်ကြီးမြင့်တာခီးသွွားဝန်ဆောင်မှုလုပ်ငန်းအမျိုးအမည်မစုံလင်တာအားနည်းနေသေးတာဈေးကြီးနေတာမြန်မာခီးသွွားလုပ်ငန်းဆိုင်ရာနဲ့ပတ်သက်ပြီးတည်င်းအချက်လက်ဖြန့်ဝေမှုအလွန်အားနည်းနေတာစတဲ့အချက်တွေတွေ့ရမှာဖြစ်ပါတယ်
အဲ့ဒီအချက်လက်တွေကိုဖြည့်ဆည်းဖို့ဆိုရင်မြန်မာနိုင်ငံရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့အခြားနိုင်ငံကလေဆိပ်တွေညများချိတ်ဆက်ပေးလို့လိုပါတယ်။လက်ရှိမြန်မာနိုင်ငံကိုလာမယ့်ခီးသွားတွေအားလုံးလူလူလောက်ဟာထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံလေဆိပ်တွေကနေတဆင့်ပဲလာနေကြရပါတယ်။ မြန်မာနိုင်ငံရဲ့အရှိတ်အဟောင်းနဲ့ဆက်သွယ်ထားတဲ့လေကြောင်းလိုင်းဆိုလို့မေမေရရမရှိပါဘူး။ဥပမာအိန္ဒိယဘက်ကခီးတယ်တွေမြန်မာနိုင်ငံထဲလာမယ်ဆိုရင်လေကြောင်းလိုင်းကတပတ်တစ်ကြိမ်လောက်ပဲရှိပါတယ်။အင်ဂျင်ထိုင်းနိုင်ငံကတော့အင်အားကြီးတဲ့ထိုင်းအေယာဝေးလေကြောင်းလိုင်းထူထောင်ပြီးခီးတယ်တွေကိုသူတို့နိုင်ငံတွေထိသွားကြိုးဝန်ဆောင်မှုပေးတဲ့သဘောလုပ်ကြပါတယ်။ နောက်ပြဿနာတစ်ခုကတော့နိုင်ငံသားသားတွေအနေနဲ့အင်ဂျင်နိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့သွားလာလက်ပတ်ရတဲ့ကုန်ကြမ်းစည်းရေးကြီးမြင့်တာပါ။ဟိုတယ်ကဈေးနှုန်းမြင့်တာ၊တန်ရှင်းအဆင့်ရှိတဲ့အစားအသောက်တွေဈေးကြီးတာ၊ပြည်တွင်းလေကြောင်းလေယာဉ်လက်မှတ်ခါတွေဈေးမြင့်တာ၊သွားလာမှုအတွက်ကားဈေးနှုန်းငှားလို့ဝန်ဆောင်ကဈေးမြင့်တာစတာတွေဖြစ်ပါတယ်။အထူးသဖြင့်ပြည
ကိုရာကိုအခန်းကို Airbnb လို website တွေကနေတဆင် internet ပေါ်တင်ပြီးဈေးနှုန်းတက်တက်တာတာနဲ့ငှားတဲ့ဝန်ဆောင်မှုမျိုးကြဲကြဲပြန့်ပြန့်ရှိနေလိုပါပဲ မြန်မာနိုင်ငံမှာသာကိုအခန်းကို Airbnb ပေါ်တင်ပြီးငှားစားရင်လိုင်စင်မဲဆိုပြီး အခုပြထမ်းမဲ့ဥပဒေအရ13,000တောင်ကျသွားနိုင်လိုပါပဲ။ဒါနဲ့ပတ်သက်ရင်ဥပဒေနဲ့အညီလိုင်စင်လုပ်ရင်ရောလို့မေးစရာရှိပါတယ်။လက်ရှိမြန်မာနိုင်ငံဥပဒေနဲ့စီးနင်းတွေအရနိုင်ငံသားတွေကိုဟိုတယ်လုပ်ငန်းဝန်ဆောင်မှုပေးဖို့ဆိုရင် 7-8ပတ်လည်ရှိတဲ့မာစတာဘက်ဒရူးမ်အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့အချက်အပါအဝင်သတ်မှတ်ချက်အတော်များများရှိနေလိုပါပဲ။ နောက်ပြဿနာတစ်ခုကမြန်မာနိုင်ငံမှာမြစ်ကျွန်းစုလိုမျိုးအပါအဝင်နိုင်ငံသားတွေလက်ပတ်နိုင်တဲ့နေရာအတော်များများပိုင်ဆိုင်ထားပေမဲ့အဲ့ဒီနေရာတွေကိုသွားဖို့သွားရင်လာရင်အပြင်အခြားဘာဝင်ဆောင်မှုတွေကိုမှမေမေရရယင်းနှိမ့်ညွန့်နံတာလုပ်မထားနိုင်သေးလို့ပါပဲ။အဲ့ဒီချက်တွေကိုကြည့်ရင်လက်ရှိမြန်မာခီးသွားလုပ်ငန်းဥပဒေဟာခီးသွားလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုစေမှာလားဒါမှမဟုတ်
လက်ရှိလိုင်စင်ယူအလုံးလုံးနေသူတွေကလွဲရင်ခီးသွားလုပ်ငန်းနဲ့အမျိုးမျိုးသောနောက်ထပ်ရင်းနှီးမြှုပ်နှံသူတွေလူလတ်တန်းစွာတွေနောက်လူတွေဝင်မလာအောင်တားဆီးဖို့ကြိုးစားတဲ့ဥပဒေမျိုးဖြစ်နေသလားဆိုတာရှင်းရှင်းလင်းလင်းသိမြင်နိုင်ကြောင်းပါ။ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ သောတာရှင်များရှင်ငန်းတက်ခိုင်ဖွဲ့စည်းရေးကြမှာမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများအပြားရှိနေပါတယ်။လွန်ခဲ့တဲ့ဇန်နဝါရီအတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာတကဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်အဓ
tin ati pe tha lo ya nai da lo swe nwe chin ne a chang ya re go email ga ni phit si facebook sa myan na ga ni phit si chu tin ye ta pe po tha lo le ya nai ma le pa win swe nwe ja bo a long go phit kho ba le shin
nepa inga nya dai li lai si si ma pa win won yak swe nwe lo du re view go nya 9 na yi ma tan yin a che mi set twe ja bo that man pi lo tai twon at ba le khnya view မြန်မာဘက်ကတနင်္လာနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုတော့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထူးခြားစံပြသတင်းတွေကိုမတ်ဤတန်ဆင်နဲ့ကိုငင်းညင်းတို့ကစုဆောင်းတင်ပြထားပါတယ်ခင်ဗျာ
။ဗီဒီနိုင်ငံဝန်ဆောင်မျိုးကလေကိုလန်းကစားကွင်းမှာတော့လေကိုဒုံးလေးတွေနဲ့ဆောက်လုပ်ထားတဲ့ဝန်ဆောင်ရဲတိုက်ပုံစံငယ်နဲ့အတူမကြခင်မှာလက်ထပ်ကြမယ်ဖီတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်သူမက်ကမာကယ်တို့ရဲ့မင်္ဂလာပွဲကျင်းပတဲ့ပုံစံမျိုးကိုလေကိုအယုတ်တုံးလေးတွေနဲ့ဆောက်လုပ်ပြထားပါတယ်မေလ16ရက်နေ့မှာကျင်းပတော့မယ်မင်္ဂလာပွဲပုံစံမျိုးလှုပ်ဆောင်ထားတာဖြစ်ပြီးတော့ဝန်ဆောင်ရဲတိုက်ကိုစောက်ဖို့လေကိုဒုံးပေါင်း 4,000 နီးပါးအသုံးပြုထားတာပါနိုင်ပေါင်း592နာရီတုံးပြီးတော့ဆောက်လုပ်သူပေါင်း10ယောက်ကဝိုင်းဝန်းတိစောက်ရတာဖြစ်ပါတယ်မင်းသားဟယ်ရီရဲ့ပုံစံတူကတော့အိမ်မှာရှိပြီးသားဖြစ်ပြီးတော့မေဂန်မာကယ်ရဲ့ပုံစံတူကတော့အခုချိန်ကပထမဆုံးချိန်ဆောက်လုပ်တာလည်းဖြစ်ပါတယ် Amin Lila Malau Shibiro, Lego Doma, Chalse Lao Dong Tavare. Do you Bonduha, Mingla Wessone, Nenago, Otare, Bonsa Nomiamawa, Edipuema, Bimagine to Edinburgh Nezaji, Cambridge Musa, William Ne, Musakado, Bawin, the Ria Dadamiri, Nabro, Gonwal Neza, Sundero, Pi, Mega Market, and Miba, Bonsa and Rigule, Niamapipare. A cool Bondui, the time you do Muda, young Ayae, Yoli Rigule, Tetin Tavare. Minga boy picture can I lose single Lua Tari Mele, Nemeti Minda Midmi Sura Ria Bonigule, Triamapi Bari?
The town Sashikuni do I know being my Nahui Buego, Switzerland, and approach Muma, Chimbagare. You found the town Jola, Laya Chichu Gajavi, Missing Chimbare, Puerto Kule, Chibare. We are the Yaude Kama, Swiss town and Ribogas, a Jedu Sigo, Dore Ka, Nahogo, Usame, Yamago, Yuare, Boy Chibare, Hara Noa Musa. We knew that six non we knew a teacher who opera season chimbara le chibare. Deepway ha, S down and reboma, usa medu, a gongong chime, namago, yuchare, poe chibare, look, poe season, do to uga piovare. Non a gong, we jare car, twabire duga, shom chibare, a pintan, danya yara, muga, shaviro, a yuedu, a gong dure du, chinchime, shimpia yara, chibare, norigo, lejing, danda, taviro, namadrile, ye da tavare.
New Zealand and Yamia Banga Junji Maro, Major Muji to Kupia Boya Bureau, meet on Lila at the Yashinu to a Simon Sasha to Kupia Lavare. Sing home Major Mujiha, Nata Baska, Legu sent out loud on that bureau, Polong when the Grins are out of Jay Shibare. Roto Rua Mio Nima, Muri DJ Yuake Bure now, Alti Bama Kulo, Bigger and Ned Chow Tonga, and Ned Jacob Suwejigo Drigayavare. Nia Machine, Tonga Drigo, Ned Tambam Niazwa, Muy Daisa Bia Namaro, Kulo Major Mui Pitabio. Chowji the Kupila get out of Johnny Duriga and Dijavare. Dijauji and Naga Chasa Chop in Nebbio, Aliaga or Chara Chasa Bila Shivare. This is a jackal by signing the Margaro, a cool major whom you are pinning after Bureau, to the Cogaro, a Jason Pedetto do up your wire. Do Nine, Eliniago, Niji, and Pimesa, Chame Catalan domains to be up your wire.
Tuja Sambia, Dreamia, Sissing, Nassing, Yalaba, DCC, a person, the Ningle in India by Nedelinani Menefet Sissinima, Natoda Cinemare. View America Tanga Tanina Ni Menefe Kutolin Bini de Tanaiza Si Singu Meneshina Yani Kuna Iti. Lando Mida Secha Sakune Nase Liduani Piambido Tolin Bidoma Pibare. Viewe Tanina Ni Menefe Si Sini Majagin Piso Nomava Kuro Janshide Chima Nengadagadrin Chinjoku Masumia Monga Chinya Pivali Makna.
ပြင်သစ်နိုင်ငံပါရီမြို့တော်မြို့လယ်ကမှာစနေနေ့ကဒါနဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့သူရဲ့ဒီဗီဒီယိုရုပ်ကို IS ဒီနေ့ကဒါနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အာဇီမော့ဖြစ်တယ်လို့ဆိုပါတယ်စနေနေ့ကဒါနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အာဇီမော့ဖြစ်မိဘနှစ်ယောက်နဲ့ယင်းဒီတဲ့မိတ်ဆွေတယောက်ကိုပြင်သစ်ရနာမယ်လို့ကခေါ်ယူစစ်ဆေးနေပါတယ်အင်ဒိုနီးရှားနိုင်ငံဆူရာဗီယာမြို့ကခရီးရန်ဖျားရှိခိုးကြောင်းတုံးကူမှာတနင်္ဂနွေနေ့ကစက်သုံးထက်မနည်းသေဆုံးပြီးတော့50တယောက်လောက်ထိခိုက်ဒဏ် အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမော့ခ်ပွန်ပီယိုကပြောကြားခဲ့ပါတယ်။ဂျေရုဆလင်မြို့မှာဒီအမေရိကန်တန်ယုံဖွင့်ပွဲမတိုင်ခင်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမီးအီဗန်ကာနဲ့သူ့ရဲ့ခင်ပွန်းဂျာရက်ခွစ်နာတို့ဟာအစ္စရေးနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်ရှင်
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ် VOE ရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုလှိုင်းတိုမီတာ24 40 51နဲ့လှိုင်းလက်မီတာ190လောက်ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးသာယာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.